Netherlands နိုင်ငံ Utrecht မြို့ကတိုက်ရထားတစ်စင်းပေါ်မှာအနည်းဆုံး3ယောက်သေဆုံးပြီးတော်တော်များများထိခိုက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့သူကိုရဲတွေလိုက်လံရှာဖွေနေပါတယ်။တင်းနှလာနေမနေ့ကပြစ်ခတ်မှုမဖြစ်ခင်လေးမှာ CCTV ကရိုက်ကူးထားတဲ့တနတ်သမားအဖြစ်မတင်ကသူအသက်38နှစ်အရွယ်တူရကီနယ်ဘွား Gökmen Tennis ရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုလို့သဘောထားပြီးအာဏာပိုင်တွေကတုံ့ပြန်ဆောင်ရွက်နေကြသလိုလုံခြုံရေးအဆင့်ကိုလည်းအမြင့်ဆုံးနံပါတ်5ကိုမြှင့်ထားပါတယ်။ Netherlands နိုင်ငံတဝမ်းကလေဆိပ်တွေအရေးပါတဲ့အဆောက်အဦတွေမှာစစ်ရဲတွေချထားပြီးလုံခြုံရေးအထူးသတိရှိနေကြပါတယ်။ Utrecht မြို့ရဲကလူနေရပ်ကွက်တစ်ခုရဲ့အသွားအလာများတဲ့လမ်းစုံကတက်ရထားပေါ်မှာဒေသစံတော်ချိန်မနဲ့ 10:45 လောက်မှာပြစ်ခတ်မှုဖြစ်ခဲ့တာပါ။တနေရာထက်မနည်းမှာပြစ်ခတ်မှုဖြစ်ခဲ့တယ်လို့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာအကြီးအကဲကပြောပါတယ်။အကင်းဖြစ်ခဲ့ရနေရာတွေမှာအရေးပေါ်တုံ့ပြန်ရေးတာဝန်ရှိသူတွေအပြင်အကြမ်းဖက်မှုတံပြန်ရေးရဲအရာရှိတွေရောက်နေတယ်လို့ပြစ်ခတ်မှုဖြစ်ခဲ့ရနေရာအနားတစ်ပိုက်ကိုလည်းအဝင်ထွက်မလုပ်နိုင်အောင်လို့လုံခြုံရေးတွေတားဆီးထားပါတယ်။အရေးပေါ်ကူညီကယ်ဆယ်သူတွေတွာလာရလွယ်အောင်လို့လူတွေကိုလည်းဝေးဝေးနေကြဖို့တာဝန်ရှိသူတွေပန်ကြားထားပါတယ်။ဖြစ်နေတဲ့အခြေအနေပေါ်အင်မတန်ဆိုးရိမ်တယ်လို့ဝန်ကြီးချုပ်မာခရူတာကဖော်ပြပြောဆိုခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့ဥထရမြို့ဟာအမ်စတာဒမ်မြို့တော်ရဲ့တောင်ဘက်35မိုင်ကွာလောက်မှာတည်ရှိပါတယ်။